နောက်ကတဲ့တုံးကအတွင်းကလေးဒါရေတက်ကစစ်တမော20ထိုင်ဝမ်ပြည်နယ်ကြားကိုဖြတ်ကျော်ခုံမောင်းခဲ့မှုဟာကလေးဒါအနေနဲ့အမေရိကန်ပြည်တော်စုဘက်ကရပ်တည်ပြီးတရုတ်နိုင်ငံကိုဆန့်ကျင်ကြောင်းကြားသလိုတာဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။အမေရိကန်ရေတက်တမောတွေကတော့2018နှစ်လေကစလို့တရုတ်နဲ့ထိုင်ဝမ်ကြားစစ်မီးပွားစတောက်ရာနေရာဖြစ်နေတဲ့ထိုင်ဝမ်ပြည်နယ်ကြားတဲ့ဆဲကျင်းဖြတ်ကျော်ခုံမောင်းခဲ့ပြီးဖြစ်ပါတယ်။ထိုင်ဝမ်ကိုထောက်ခံတာပြတ်သားလိုတာနဲ့တရုတ်ကိုတတိပေးတဲ့အနေနဲ့အမေရိကန်တမောတွေကလို့ခုံမောင်းတာဖြစ်ပါတယ်။အင်္ဂါနေ့ကတော့ကနေဒါကြီးတက်ပြ free kick တင်ဘော HMCS Ottawa ဟာထိုင်ဝမ်ရေလက်ကြားကိုဖြတ်ကျော်ခုံမောင်းခဲ့ပါတယ်။ရှင်မြောက်အာရှကမြက်ကိုရီးယားပေါ်ကုလသမဂ္ဂချမှတ်ထားတဲ့ရည်ရွယ်ပိတ်ဆို့မှုတွေကိုစောင့်ကြည့်ဖို့နဲ့ရှစ်တော်အာရှဒေသကိုကူညီရမှာဒီလမ်းကြောင်းဟာအတိုဆုံးဖြစ်တယ်လို့ကနေဒါအမျိုးသားကာကွယ်ရေးဝန်ကြီးဌာနကပြောပြီးပြောခဲ့ပါတယ်။ free kick တင်ဘောနောက်တစ်စင်းဖြစ်တဲ့ HMCS Regina ဟာလည်းဇွန်လအတွင်းဒီလမ်းကြောင်းကိုပဲအသုံးပြုရပါထိုင်ဝမ်နဲ့ကနေဒါစစ်တမောတွေတွာလာမှုကြောင့်ကနေဒါနိုင်ငံဟာလူငယ်တဲ့နှစ်နှစ်အတွင်းကထိုင်ဝမ်ကြီးလက်ကျားဒါမှမဟုတ်တောင်ပြုတ်ပင်လယ်အတွင်းတမောတွေစစ်လွတ်ခဲ့တဲ့အနောက်နိုင်ငံအုပ်စုတွေပါဝင်လာခဲ့ပြီးဖြစ်ပါတယ်။ဩစတြေးလျ၊ဗြိတိန်၊ပြင်သစ်နဲ့ဂျပန်နိုင်ငံတွေဟာအမေရိကန်ရေတပ်ရဲ့လွတ်လပ်စွာရေကြောင်းတွာလာရေးစီမံချက်တွေပါဝင်ခဲ့ပြီးတောင်ပြုတ်ပင်လယ်ရေတပ်တမောတွေစစ်လွတ်ခဲ့ပါခင်ဗျ။